ခုလိုအစဉ်မပြေဖြစ်နေတဲ့အခြေအနေတွေကိုအဲ့ဒီဒေသတွေကိုကိုယ်တိုင်တွားရောက်ခဲ့ပြီးဇွန်လ26ရက်မနေ့ကရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာတဲ့အလှူရှင်တဦးကပြောပါတယ
်။သူတို့ကအခုကတော့စာဝန်နေကြီးတို့ကတော့ကျွန်တော်တို့လိုအလှူရှင်တွေလည်းနည်းနည်းရှိတယ်ကနိုင်ငံတကာလည်းပြီးနေတယ်ဆိုတော့နည်းနည်းတော့အဆင်ပြေတယ်ပေါ့ဗျာ။လုပ်ငန်းလုပ်ဖို့လည်းပတ်ဖို့ကြတော့ဟိုခက်ခဲရှိနေတယ်။လေဆိုင်ဖို့တော့ခက်ခဲလေးရှိတယ်။တချို့ကတော့နည်းနည်းနိုင်ငံတော်နဲ့နေတဲ့နေအင်းရတော့တော်လေးတော့အဆင်ပြေတယ်။တော်ချို့ယွာတွေကနည်းနည်းလမ်းမပုတ်တဲ့ယွာတွေကြတော့လည်းသိအဆင်မပြေဘူး။အဲဒီတော့လမ်းမဆက်တဲ့မှုကြောင့်လည်းပါတယ်ပေါ့နော်။ကေတုံးစက်နေရတို့မလောက်မောက်ဖြစ်နေတာပေါ့နော်။ကေတုံးစက်နေရကြတဲ့နောက်ဒီရည်ဒီလက်နေတဲ့အဖက်ဖက်ရှိရဆိုတော့တော့လည်းလို့တယ်မှာလည်းငွေမရှိတော့အဲဒီဆက်ကလေးတွေ့တယ်
အဲ့ဒီဒေတာကတချို့ရွာတွေမှာဆိုရင်လက်ဧက2000နီးပါးဆက်ပြို့ဖို့အတွက်လက်ထုံဆက်နှလုံးပဲရှိပါတယ်။စစ်အစိုးရကနေချပေးထားတဲ့ကျွဲနွားတချို့ကလည်းရေမြင်မတူတာကြောင့်လက်ထဲမစင်းဖြစ်နေကြပါတယ်။စစ်အစိုးရအာဏာပိုင်တွေကစပားဆက်ပြို့နိုင်ဖို့အတွက်မျိုးစပားတွေချပေးပေမဲ့လည်းဒေတာတွေမှာရှိတဲ့လက်မြေဧကတွေနဲ့ဆက်ပြို့ဖို့ချပေးတဲ့မျိုးစပားကနည်းနေတာကြောင့်လက်သမားတွေဆက်ပြို့ဖို့မလောက်မငါဖြစ်နေပါတယ်။ဒါအပြင်စားငံရေတွေဝင်သွားတဲ့တောက်ရေကန်တွေကိုပြန်တူးနေပေမဲ့ပင်လယ်စားငံဓာတ်တွေမကုန်ပဲဖြစ်နေတာကြောင့်မိုးရေကိုပဲအားကိုတောက်သုံးနေရတယ်လို့လည်းအခုလိုပြောပါတယ
်။ကျွန်တော်တွေ့တာကတော့တောက်ရေခက်ခဲတော့ဖြစ်ကြတယ်ပေါ့။နမတ်နစ်စပြောတော့တောက်ရေခက်ခဲဖြစ်နေပေါ့နော်။နမတ်နစ်ကတော့အလုံးပြန်လို့ကိုအကုန်လုံးကဆက်လက်ကြားနေတာတော့သူတို့တော့မှလည်းကမျိုးဖြစ်နေ။တောက်ရေကသူတို့တောက်ရေကန်တွေကစားငံရေဝင်လာတော့သူတို့ချုပ်ယုံလဲသူကသူတို့တော့မျိုးမျိုးဆွတ်ထုတ်နေရပေါ့။ကျွန်တော်လည်းကျွန်တော်တို့နိုင်တဲ့ပိုင်းနဲ့လိုက်တော့ပေးတာရှိတယ်ပေါ့နော်တော်တော်များများအဲ့လိုမျိုးလိုက်လုပ်နေတဲ့အဖွဲ့တွေလည်းရှိပါတယ်ထို့ထုတ်ပြီးတော့သုတ်ကန်တွေရလဲနိုင်နေတဲ့ကန်တွေရှိတယ်ပေါ့နော်တော်တော်များများငန်တာဟုတ်ကွာကြေရဝင်သားတယ်ဆိုတော့အဲအဲ့ဒါကြောင့်သူကနည်းနည်းတောက်ရီသုံးရီပေါ့နော်အခက်အခဲရှိတောက်ရီရတော့ခုဘိုးရီနဲ့သူကတောက်နေရတယ
်လေဘေးဒုက္ခသည်တွေကိုကူညီလှူဒန်းဖို့တွားရောက်ခဲ့တဲ့လန်ခီတစ်ချောင်းမှာလဲအာနာပိုင်တွေကတားဆီးစစ်ဆေးတာတွေရှိခဲ့ပေမဲ့နိုင်ငံသားသားပါမပါကိုသာအဓိကမေးမြန်းစစ်ဆေးတာတော့သာရှိခဲ့တယ်လို့ပြောပါတယ်ဒီဒေသကလေဘေးဒုက္ခသည်တွေကိုလည်းတတိပုဂ္ဂလအလူရှင်တို့နဲ့နိုင်ငံတကာအကူအညီတို့ရောက်ရှိနေပေမဲ့အရင်ကလိုလေဘေးဒုက္ခသည်တွေကိုကူညီလှူဒန်းနေတဲ့အလူရှင်တွေမရှိသလောက်နှဲပါသွားပြီလို့လည်းသိရပါပါတယ်ခင်ဗျာ။